ဟာမတ်စစ်သွေးကြောအဖွဲ့ကိုလက်တုံပြန်ပြီးအစ္စရေးဘက်ကလေကြောင်းတိုက်ခိုက်နေတဲ့ဂါဇာဒေသနဲ့ပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရာဖာနေဇာကိကန်နေအီဂျစ်နိုင်ငံဘက်ကိုဒီကနေ့စနေနေ့မှာဖြတ်တန်းထွက်ခွာခွင့်ပြုဖို့အစ္စရေးနဲ့အီဂျစ်နိုင်ငံတို့ကသဘောတူခဲ့တယ်လို့အမေရိကန်အရာရှိတဦးကပြောပါတယ်ပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဂါဇာကနေထွက်ခွာလို့ရနိုင်တဲ့တခုတည်းသောထွက်ပေါက်ဖြစ်တဲ့အဲ့ဒီအီဂျစ်နေဇာကနေစနေနေ့နေ့လယ်12နာရီကနေညနေ9နာရီကြားထွက်ခွာခွင့်ပြုထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့အတူအရှိလေဗန်ခီးစဉ်ကိုလိုက်ပါတဲ့အမေရိကန်အရာရှိတဦးကပြောပါတယ်ဒါအပြင်ကာတာနိုင်ငံကလည်းဟာမတ်အဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးပြောဆိုထားတယ်လို့အဲ့ဒီအမေရိကန်အရာရှိကပြောပါတယ်။အစ္စရေးနဲ့ဟာမတ်တို့အကြားစစ်ပွဲတွေကျပြတ်မသွားအောင်နဲ့တရားခံတွေဖန်ခံထားရတဲ့အမေရိကန်တွေလွတ်မြောက်လာအောင်ကြိုးပမ်းတဲ့အနေနဲ့အရှိလက်ပိုင်းဒေသကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ဆော်ဒီအာရေဗျနိုင်ငံမှာနိုင်ငံသားရေးဝန်ကြီးမင်သားဖိုင်ဆယ်ဘင်ဖာဟန်နဲ့ဂါဇာဒေသအရေးကိုဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ကဟာမတ်စစ်သွေးကြွတွေအစ္စရေးမျိုးတွေတဲ့ဝင်ပြီးလူပေါင်း1300လောက်သေဆုံးအောင်တိုက်ခိုက်တပ်ဖြတ်တာဟာအာအောစရာကောင်းလောက်အောင်နားလည်လို့မရတဲ့ကိစ္စဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကဖော်ပြပြောဆိုခဲ့ပါတယ်ဆော်ဒီနိုင်ငံသားရေးဝန်ကြီးကလည်းဒီပြဿနာပိုကြီးမလာအောင်အမြန်ဆုံးအရှိန်လျှော့ကြဖို့အလေးထားပြောပြီးအရသားတွေအပေါ်တိုက်ခိုက်ခဲ့တဲ့နှစ်ဖက်စလုံးကိုအပြစ်တင်ခဲ့ပါတယ်ခင်ဗျာ